Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ဇန်နဝါရီလ18ရက်ကြာသာပတင်း VOA မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့9နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါလိမ့်ရှင်ကျွန်မဆုမြတ်မော်ပါရှင်ဒီနေ့ညနေအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံမြောက်ပိုင်းမှာအထူးခံဘုံခွဲသမား2ရဲ့တက်ခတ်မှုကြောင့် American နိုင်ငံသား4ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတဟိုကတွဲဆုံနှုတ်ဆက်မဲ့ဝါရှင်တန်ခီးစဉ်အတွက်မြောက်ကိုရီးယားထိပ်တန်းအရာရှိတဲ့ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာပြီးတဲ့နောက်ဝါရှင်တန်ကိုခီးဆက်နေပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
။နောက်ဆုံးရထိပ်တန်းသတင်းတွေအပြင်သတင်းဆောင်မတွေကိုလည်းထုတ်လွှင့်ပေးမှာပါ။အစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အမေရိကန်ပြည်ထောင်စုနဲ့ EU နဲ့သဘောတူညီမှုတွေထပ်ပြီးတော့ကြီးနိုင်ရမယ့်ဗြိတိန်နိုင်ငံတို့နိုင်ငံရေးအချက်အသေးကနေလွတ်မြောက်မဲ့နိလန်ကိုဘယ်လိုရှာနေကြပါသလဲ။တခါဒီကချင်နိုင်ငံတော်တည်ထောင်မယ်လို့ကချင်အမျိုးသားညီလာခံကဆုံးဖြတ်ခဲ့တာကိုကချင်တိုင်းရင်းသားအားလုံးသဘောတူကြပါသလား
သူနိုင်ငံတော်ကဒုံးဝလွတ်လပ်ရေးပေါ့ရေလိုမျိုးပေါ်မှာပါတီတည်ထောင်တဲ့ပါတီရဲ့ policy တွေအားလုံးဆွဲနေတာပေါ့
အခုလိုမျိုးပြည်ရင်းကကချင်တိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားအမြင်ကိုမကြားခင်မှာကြားရပါမယ်သတင်းမီဒီယာကောင်စီကိုတိုင်ကြားခံခဲ့ရတဲ့ဒီ BBC မြန်မာပိုင်းနဲ့သမရယုံတို့ပြည်လဲမှုရသွားပါပြီလားဒီလိုသတင်းဆောင်မတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့ဒီထိတ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောင်းဝင်းလှိုင်တို့ကကြီးညာပေးကြပါမယ်ရှင
်စီးရဲနိုင်ငံမြောက်ပိုင်းမန်ဘက်မြို့ကစားတောက်ဆန်ဒီဆိုင်ရှိမှာအထူးခံဘုံခွဲသမား2ရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား4ဦးသေဆုံးသွားပါတယ်တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရဲကနေပြန်လည်ရုတ်သွင်းတဲ့အခါကြိုးဝမ်းမဲ့အလားအလာတွေပေါ်မှာလဲမိခွန်းတွေထွက်ပေါ်လာနေတာပါIS စစ်သွေးကြောဖွဲ့ကတော့မနေ့ကတက်ခဲမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုလိုကြီးညာခဲ့တယ်လို့တက်ခဲသူကစီးရဲနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလင်နေတဲ့အမေရိကန်နဲ့ညွန်မောင်းတက်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်တက်ခဲမှုတွင်အမေရိကန်တက်ဖွဲ့ဝင်2ဦးပေါ်ချင်းပြီးတည်ဆုံးတဲ့အကြောင်းလဲမန်ဘက်မြို့ကဆရာဝန်တွေကဗီဒီယိုကိုပြောပါတယ်ဒဏ်ရာသူတွေကိုအိန္ဒိယအီရန်နိုင်ငံကစီးကန်းတွေကိုပို့ဆောင်ခဲ့တဲ့အကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့စီးရဲဒီမိုကရက်တစ်အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုတွင်အမေရိကန်ရဲ့တာဝန်နဲ့တူနဲ့ကာဝေးဌာန contract ဝန်ထမ်းတူလို့သိဆုံးကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်3ယောက်လည်းဒဏ်ရာရခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလည်နေရင်တက်ခတ်မှုဖြစ်ခဲ့တဲ့အကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောဆိုခဲ့ပါရတယ်။တက်ခတ်မှုဖြစ်ရနေရာကဗီဒီယိုတွေတပ်ပုံတွေထဲမှာတော့အလောင်းတွေပြန့်ကျဲနေတာတွေသူတွေပြစ်ချက်နေတဲ့နေရာတွေကိုတွေ့ရပါရတယ်။တက်ခတ်ခံရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေဆုံးလက်ရှိတဲ့နေရာဖြစ်တဲ့အကြောင်းလဲအခင်းဖြစ်ရနေရာကိုကနေကိုရင်တွေ့တဲ့သူတွေကပြောကြပါရတယ်တက်ခတ်မှုကြောင့်အယတာ10ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းလဲဗြိတိန်ခြေဆိုင်စီရလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ
်အမေရိကန်အစိုးရရန်တရာတချို့ရဆိုင်ထားရတာတွေအဆုံးသတ်ပြီးအခုသတင်းပတ်အတွင်းမှာပုံမှန်ပြန်လည်ပတ်နိုင်ခြင်းမရှိဘူးဆိုရင်သမ္မတဒေါ်နယ်ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်ကွန်းပြောကြားမယ့်ရဲ့ကိုရွှေ့ဆိုင်တာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာတူဒီမို့သမရအင်ဗျူတော်ကနေပဲမင်းငွန်းပြောကြတာမျိုးလုပ်တင်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌအနန်စီပလုစီကဗုဒ္ဓနေ့မှာပြောကြလိုက်ပါတယ်။နှစ်စဉ်ကျင်းပမယ်ဖြစ်တဲ့နိုင်ငံတော်အခြေပြမင်းငွန်းကိုစီစဉ်ထားတဲ့အတိုင်းဇန်နဝါရီလ29ရက်နေ့မှာပြုလုပ်ဖို့အတွက်လုံခြုံရေးအခြေအနေအရစိုးရိမ်စရာရှိနေကြောင်းပလုစီကပြောပါတယ်။အစိုးရရန်တဲ့တချို့ရဆိုင်ထားတဲ့အထက်သမရနဲ့သူ့မိသားစုကိုလုံခြုံရေးတာဝန်ယူပေးရတဲ့ Secret Service နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့အတွက်ရန်ပုံငွေတွေပါဖြတ်တောက်ခံထားရကြောင်းသမရထံပေးပို့တဲ့စာရမှာပလုစီကရေးထားပါတယ်။သမရထွန့်မြက်လုံခြုံရေးအဖွဲ့ဟာလည်းအစိုးရရန်တရာတချို့စတင်ရဆိုင်တဲ့ဒီဇင်ဘာ22ရက်နေ့ကလေးကလစာမရပဲအလုပ်လုပ်နေကြရတာပါ။ဒါပေမဲ့သက်ဆိုင်ရာဌာနတွေဟာနိုင်ငံတော်အခြေပြမင်ကွန်းပြောကြားမဲ့အစီအစဉ်ကိုထောက်ပံ့ပေးဖို့ရန်နှုန်းပြည့်အစီအစဉ်ဖြစ်နေကြောင်းအမိမြေလုံခြုံရေးဌာနဝန်ကြီးကာစတန်နီလ်ဆင်ကပြောပါတယ်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်သမ္မတထရန့်တောင်းဆိုထားတဲ့ဒေါ်လာ5ဘီလီယံကျော်ကိုပေးဖို့လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကန့်ကွက်နေတာကြောင့်အစိုးရရန်တဲ့တချို့ရဆိုင်းရတဲ့အခြေအနေကိုဆက်ရောက်ခဲ့တာပါ
အမေရိကန်သမ္မတအင်ဂျီနီယာကိုတင်ကားပြက်ရော့ကက်နဲ့တက်ခတ်ဖို့စီစဉ်ခဲ့တဲ့ဆွဆွဲချင်းနဲ့ IS စစ်သွေးကြွတွေကိုထောက်ခံသူဖြစ်တန်ရရှိသူတူကိုပြည်အောင်စုစုံစမ်းစစ်ဆေးပြီးလို့ FBI ကဖမ်းဆီးလိုက်ပါတယ်။ဂျော်ဂျီယာပြည်နယ်ကမ်မင်းမြို့မှာအသက်22နှစ်အရွယ်ဟာရှာဂျလာတဟပ်ဆိုသူကိုမနေ့ကပဲဖမ်းဆီးလိုက်တာပါ။သူကတော့အမေရိကန်ပိုင်းအစအဦးတစ်ခုကိုလက်နက်ဖောက်ခွဲပစ္စည်းတွေနဲ့ပစ္စည်းရန်ကျန်စီမှုနဲ့အရေးယူခံရနိုင်ပါတယ်။ လေဝဲထောင်လိုင်းရရှိရထံကတနက်နေ့ဖောက်ခွဲပစ္စည်းတွေကိုသူကားနဲ့လဲလဲဝကျိုးပန်းနေမှာပဲ FBI ကဖမ်းဆီးလိုက်တာပါဖမ်းဆီးချိန်မှာသူဟာအချမ်းဖက်ဖော်စီတစ်ခုနဲ့ပတ်သက်မှုရှိတာမတွေ့ရတဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောပါရယ်ဖမ်းဆီးခံရသူဟာအစွမ်းအဝါတော့သူတွင်းခံထားပြီးခရီးထွက်ဖို့စီစဉ်နေတဲ့အကြောင်းသူ့ကိုတည့်ရလူတစ်ယောက်ကပြီးခဲ့တဲ့နေ့ထဲမှာပဲဒေသခံရဲတပ်ဖွဲ့ကိုသတင်းပေးခဲ့တယ်လို့လဲတည့်ရလူဘက်ကပြောထားပါရယ်ရဲတပ်ဖွဲ့က FBI ကိုအကြောင်းကြားခဲ့ရကနေအမှုကိုစုံစမ်းရမှာအဲစစ်သွေးကြွတွေရှိတဲ့နေမျိုးကိုတွားဖို့သူကားကိုရောင်းညင်တဲ့အကြောင်းလေးဝထောင်လိုင်းရေးတွေမှမသိပဲပြောခဲ့တာလို့လဲဆိုပါရယ်တင်ပြီးတော့လွတ်လပ်ရေးရုပ်ထုလင်ကုန်းအမတ်တရရုပ်ထုနဲ့နေရာတိကျဖော်ပြမထားတဲ့ဂျူးပြားကြောင်းတွေကိုတနက်လက်ဖြစ်ပုံဖောက်ခွဲပစ္စည်းတွေလက်နက်တွေနဲ့တိုက်ခိုက်ခြင်းတွေအကြောင်းပြောဆိုထားတယ်လို့လဲဆွဆွထားတာပါအင်ပြူတော်ကိုတိုက်ခိုက်မဲ့အစီအစဉ်နဲ့ပတ်သက်လို့ပြောဆိုရမှာတော့အင်ပြူတော်နောက်ဘက်ကလမ်းပေါ်မှာအာယုံပြောင်းမှုဂျိုးပန်းပြီးရဲတွေကစုံစမ်းနေတဲ့အချိန်မှာလူများနိုင်တဲ့လောက်များသိအောင်ရော့ကက်နဲ့အင်ပြူတော်လည်းပစ်ခတ်ဖို့စီစဉ်ထားတယ်လို့လဲတရလူဘက်ကဆွဆွထားပါတယ
်ဗြိတိရှ်ဝန်ကြီးချုပ်ထရေဇာမေဟာလွတ်တော်အတွင်းဗုဒ္ဓနေ့ကသူ့အပေါ်ယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးမဲခွဲဆုံးပြတ်တာကိုအနိုင်ရလိုက်ပါတယ်ဗြိတိန် EU တွေကနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲပေးလိုက်ပြီးတဲ့နောက်တနေ့မှာအတိုက်ခံပါတီကဝန်ကြီးချုပ်အပေါ်အယုံကြည်မရှိအဆိုတင်သွင်းခဲ့တာဖြစ်ပါတယ်အခုလိုအယုံကြည်မရှိအဆိုကိုတင်သွင်းမှုအပေါ်အနိုင်ရလိုက်ပြီးတာကြောင့်ဗြိတိန် EU တွေကနှုတ်ထွက်ရေးလွတ်တော်ရဲ့ထောက်ခံမှုရနိုင်ဖို့သူ့အနေနဲ့အာရုံစိုက်လုပ်နိုင်တော့မှာဖြစ်ပါတယ်အဆိုပြုချက်အစ်စ်ကိုဝန်ကြီးချုပ်အနေနဲ့တင်းတင်းလာနေနောက်ဆုံးထားပြီးလွတ်တော်မှာတင်သွင်းရမှာဖြစ်ပေမဲ့ဘလို့ဆုံးဖြတ်ချက်မျိုးဖြစ်မယ်ဆိုတာတော့မသိရသေးပါဘူးထောက်ခံမဲ325မဲကန့်ကွက်မဲ306မဲနဲ့အနိုင်ရလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ညမှာပဲဗြိတိန် EU တွေကနှုတ်ထွက်ရေး Brexit ကိစ္စကိုဆွေးနွေးဖို့ပါတီခေါင်းဆောင်တွေကိုဝန်ကြီးချုပ်တွေကဖိတ်ကြားခဲ့ပါတယ်ဗြိတိန်အနေနဲ့ EU တွေကနေတတ်မှတ်ထားတဲ့မလ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ကြောင်းသူ့ပေါ်ယုံကြည်မရှိအဆိုကိုဗုဒ္ဓနေ့မှာမဲခွဲမဆုံးဖြတ်ခင်ဝန်ကြီးချုပ်ကပြောကြားခဲ့ပြီးနှုတ်ထွက်ရေးအတွက်လက်တွေ့ကြတဲ့အစီအစဉ်ရှိမှသာစစ်ဆန်ညီနိုင်ရေးအတွက်လိုအပ်တဲ့သက်တမ်းကို EU ဘက်ကတိုးပေးမှာဖြစ်ကြောင်းပြောပါတယ
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမယ်မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံဘေကျင်းမြို့ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရေဟောင်းသတင်းကဖော်ပြပါတယ်မြောက်ကိုရီးယားအစိုးရအရာရှိကင်ယုံချိုဟာတရုတ်နိုင်ငံက Air China လေကြောင်းလိုင်းနဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါမနက်ဖြန်တောက်ချနေမှာတော့မြောက်ကိုရီးယားရရှိရာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းမှာတော့အင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါတယ်အမေရိကန်သမ္မတနဲ့တွေ့ဆုံချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်ထံကစာတမ်းကိုပေးအပ်ဖို့ရှိတယ်လို့လည်းရေဟွာသတင်းကဖော်ပြထားတာပါအမေရိကန်သမ္မတတူဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာခေါင်းဆောင်တို့တွေ့ဆုံကြပါတယ်သမိုင်းဝင်ထွေးသီးဆွေးနွေးနေဝဲနောက်ဆက်တွဲဖြစ်နိုင်ငံခေါင်းဆောင်တွေမှကြာခင်နောက်တစ်ချိန်တွဲဆုံပြည့်မဲ့အလားအလာတွေလည်းကြီးထွားလာနေချိန်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့ကိုသွားခဲ့တာပါတရုတ်နိုင်ငံခီးစဉ်တွင်သမ္မတရှီချင်းဖင်နဲ့တွဲဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ခေါင်းဆောင်နဲ့အရင်တိုင်ပင်ခဲ့ပုံရတယ်လို့လည်းခန့်မှန်းချက်တွေထွက်ပေါ်ခဲ့ပါတယ
်တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်ဒုသမ္မတတအုပ်လည်းဖြစ်တဲ့လူဟေးဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေဒုတိယအကြိမ်မြောက်ဆွေးနွေးဖို့အတွက်အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပါတယ်။ဒုသမ္မတလီယူဟာဝါရှင်တန်ဒီစီမြို့ကိုဇန်နဝါရီလ30ကနေ31ရက်နေ့အထိသွားမှာဖြစ်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရခေါက်ဖန်းကဘေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်။သူ့ကိုအမေရိကန်ဘာသာရေးဝန်ကြီးစတီဗ်မနူချင်းနဲ့ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လစ်တီဇာတို့ကဖိတ်ကြားခဲ့တာလို့ဆိုပါတယ်။နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာသဘောထားကွဲပြားမှုတွေကြောင့်ကမ္ဘာစီးပွားရေးကိုကမောက်ကမဖြစ်သွားစေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းဘေကျင်းမြို့မှာအကောက်ခွန်ဆိုင်ရာကိစ္စရပ်တွေပြည်လည်ရေးအတွက်နှစ်ဖက်ကိုယ်စားလှယ်တွေရဲ့ပထမအကြိမ်ဆွေးနွေးမှုအတွင်းပြည်လည်နိုင်မယ့်အရေးလက္ခဏာရှိခဲ့တာကြောင့်ဒုတိယအကြိမ်ထပ်မံဆွေးနွေးကြဖို့ဖြစ်လာတာပါ။နိုင်ငံအကြားအခွန်တွေအပြန်အလှန်တိုးမြှင့်ကောက်ခံနေတာကိုဇန်နဝါရီလ1ရက်နေ့ကစပြီးရက်ပေါင်း90ကြာဆိုင်းငံ့ထားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးပြီးခဲ့တဲ့လတုန်းကသဘောတူညီမှုရပြီးတဲ့နောက်အခုလိုကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်လာတာဖြစ်ပါတယ်
။ဒ တရုတ်စစ်တပ်ကကျူးကျော်တိုက်ခိုက်တာကိုခုခံတဲ့ပုံစံမျိုးနဲ့ထိုင်ဝမ်စစ်တပ်ကကြီးစစ်တွေတုံးပြီးဒီနေ့ပဲစီရီလေ့ကျင့်ခဲ့ပါတယ်။တိုင်ချုံမြို့ရဲ့နောက်ဖက်ကမ်းလွန်ကလေ့ကျင့်မှုမှာတော့ပြစ်မှတ်တွေကိုလက်နက်ကြီးတွေစစ်ရဲအင်အားနဲ့ပစ်ခတ်လေ့ကျင့်ခဲ့တယ်လို့ထိုင်ဝမ်ကျွန်းမြောက်ဖက်စင်ချူလီတက်စကန်ကပြည်သူနိုင်ငံလို့မေရက်တိုက်လေအနေနဲ့မိုးရွာနေတဲ့ကြားကလေ့ကျင့်မှုမှာပူပေါင်းပါဝင်ခဲ့ကြတာပါ။ဒီနိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းပေါ်အင်အား၃ပိုင်ခွင့်ရှိကြောင်းနဲ့ပြန်လည်ပေါင်းစည်းရေးဟာမလွဲမသွေကျောမှဖြစ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ဒီလဆမ်းမဲမှာပြောဆိုခဲ့ပြီးနောက်မှာပဲစီရီလေ့ကျင့်မှုထွက်ပေါ်လာတာပါ။ထိုင်ဝမ်သမ္မတဆန်ယန်ဝမ်ကတော့တရုတ်သမ္မတရဲ့မှတ်ချက်ကိုလက်ခံတာဟာထိုင်ဝမ်ပြည်သူတွေရဲ့ယုံကြည်မှုနဲ့စံနာကိုသစ္စာဖော်ရောက်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
မြန်မာအစိုးရဟာ2018ခုနှစ်အတွင်းရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်လူခွင့်ရေးစင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့2018ခုနှစ်အတွင်းမှာလည်းနောက်ထပ်1000ကျော်လောက်ထွက်ပြေးခဲ့ရတဲ့အကြောင်းကချင်ရှားနဲ့ကရင်ပြည်နယ်တွေအတွက်မှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စီးတွေကြားကတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရကြောင်းလဲ HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလက်လည်ခွင့်စတဲ့အခြေခံအခွင့်အရေးတွေကိုအစိုးရကထိန်းချုပ်လာနေတာကြောင့်ဒီမိုကရေစီရဲ့အနှစ်သာရတွေလည်းတဖြည်းဖြည်းစိတ်တုံးလာနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်ကစလို့ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းနိုင်ငံတကာဥပဒေတွေကိုချိုးပေါက်ပြီးမြန်မာစစ်တပ်ကဆီယာစုမှုတွေကျယ်ပြန့်ပြန့်ကျူးလွန်နေလို့လဲကုလသမဂ္ဂရဲ့ပြောဆိုချက်ကိုကိုးကားပြီး HRW အစင်ခံစာမှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလှိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မြန်မာပိုင်း website ပေါ်မှာလည်းလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဒီကြလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရပ်တည်ဖို့ကချင်ညီလာခံဆုံးဖြတ်ချက်အပေါ်ကချင်လူမျိုးအလုံးထောက်ခံကြသလားဆိုတာကိုမကြာခင်မှာသိရပါမယ်။အရင်ဆုံးတော့ဒီ American နဲ့ British နိုင်ငံမှာနိုင်ငံရေးအချက်အတဲတွေဖြစ်နေတဲ့အကြောင်းကိုကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းထားတဲ့ကာလစံချိန်တင်အချိန်အကြာဆုံးဖြစ်နေချိန်မှာဒီအခြေအနေကိုအဆုံးသတ်နိုင်ရေးလွှတ်တော်ကကြိုးပမ်းဖို့တိုက်တွန်းမှုတွေပို့ပြီးတော့ထွက်ပေါ်လာနေပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံမှာလည်းအယုံကြည်မရှိမဲခွဲမှုကိုအနိုင်ရလိုက်တဲ့ဝန်ကြီးချုပ်ထရီဇာမေအနေနဲ့လွှတ်တော်အမတ်အများစုလက်ခံနိုင်မဲ့သဘောတူညီချက်သစ်ရဖို့ကြိုးပမ်းနေရပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကဒီမဟာမိတ်နိုင်ငံအစိုးရတွေရင်ဆိုင်နေရတဲ့အချက်အတဲတွေကို VOA သတင်းတောက် Slatisa ဟုတ်ကတုံ့တက်ထားပါတယ်။ Talking Sowing ကဆက်ပြီးတော့ပြောပြပါမယ်ရှင
်။ကောင်းပါပြီရှင်။ American အောက်လွှတ်တော်ရဲ့ Democratic လွှတ်တော်အမတ်အစ်တွေကအထက်လွှတ်တော်လူများစုအမတ်တွေအနေနဲ့အစိုးရယုံနေပိတ်ထားရတာအဆုံးသတ်နိုင်ရေးအတွက်အတုံးစီခွဲဝေချထားရေးဥပဒေကြမ်းကိုမဲခွဲကြရေးရက်သတ်မှတ်ဖို့အတွက်မနေ့ကဗုဒ္ဓဟူးနေ့ကတောင်းဆိုလိုက်တယ်လို့ Minnesota ပြည်နယ် Democratic အောက်လွှတ်တော်အမတ်Ilan Abdullahi Omar ကပြောပါတယ
် We've sent the Senate majority bills that they had already voted on
အထက်လွှတ်တော်လူများစုကနည်းခွဲပြီးတော့အတည်ပြုထားတဲ့ဥပဒေမူကြမ်းကိုကျမတို့အောက်လွှတ်တော်ကနေပြန်ပို့လိုက်ပြီးပါပြီအခုအထက်လွှတ်တော်အနေနဲ့အစိုးရရဲ့ခွင့်ပြုမင်းကိုစောင့်မနေဘဲနဲ့သူတို့ရဲ့ခေါင်းဆောင်မှုအရေးချင်းကိုပြလာဖို့အခွင့်အလမ်းကိုကျမတို့ကကန့်လန့်ထားတာပါ
ပြည်ထောင်စုအစိုးရကြီးပိတ်ထားလို့အလုပ်မလုပ်ရတဲ့ဝန်ထမ်းတွေနဲ့အရေးပေါ်မရှိမဖြစ်လစာမရပဲအလုပ်လုပ်နေရတဲ့ဝန်ထမ်း၈သိန်းအတွက်လုခလစာတွေပြန်ပေးဖို့လွှတ်တော်နှစ်ရက်ကအတည်ပြုခဲ့တဲ့ဥပဒေကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပါပြီ။ဒါပေမဲ့သမ္မတထရမ့်ကသူတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားတတိုင်းကာရေးရန်ပုံငွေမရမချင်းအစိုးရယုံနေပိတ်ထားရတာအဆုံးသတ်ဖို့မစင်စားဘူးလို့တင်းခံနေပါတယ်။ချိန်ထဲမှာပဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာလည်းသူ EU နဲ့ညှိနှိုင်းထားတဲ့သဘောတူညီချက်ကိုလွှတ်တော်အမတ်အများစုကကန့်ကွက်တဲ့အတွက်ကတိကအောက်ဖြစ်နေပါတယ်။ကမ္ဘာမှာဒီမိုကရေစီအထွန်းအားဆုံးအနောက်နိုင်ငံကြီးနှစ်နိုင်ငံဟာတကယ်တော့အများကြီးစီမံကိန်းတွေကြောင့်ဒီလိုအကျက်အဲတွေနဲ့ရင်ဆိုင်နေရတာလို့မြောက်ကယ်ရိုလိုင်းနားတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကကလော့စ်လာရက်စ်ကသုံးသပ်ပါတယ်။
Brexit happened in the middle of 2016 Trump was elected a few months later
EU ကနေ Britain နှုတ်ထွက်ရေး Brexit လူထုဆန္ဒခိုင်ပွဲက2016ခုနှစ်နှစ်ဝက်လောက်မှာဖြစ်ခဲ့တာပါနောက်လာအနေငယ်အကြာမှာ Trump လည်းသမ္မတအရွေးခံရတယ်ဆိုတော့ဆက်ဆက်နေတဲ့သဘောပါပဲ2016ခုနှစ်ဟာအများကြိတ်ဝါဒအစပြုတဲ့နှစ်ဖြစ်ပြီးတော့ဒီလိုဖြစ်အောင်လုပ်တဲ့လူအချင်းချင်းပူးပေါင်းမှုရှိတယ်လို့ပြောလို့ရပါတယ်
Trump နဲ့ Brexit ခေါင်းဆောင် Nigel Farage တို့ဟာလူသိရှင်ကြားအပြန်အလှန်ထောက်ခံခဲ့ကြတာဖြစ်တယ်လို့ Lawrence ကထောက်ပြပါဗျာ။ Trump ရဲ့တတိုင်းကာရေးနဲ့ ဗြိတိန် EU ကနေထွက်ရေးစီမံကိန်းတွေဟာတကယ်တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ရွှေ့ပြောင်းသူများအရေးစိုးရိမ်မှုတွေကိုပုံကွယ်ဖို့ကြိုတင်ကာကွယ်ရတာဖြစ်တယ်လို့ Klaus Lares ကဆိုပါတယ
် It is fear about economic decline. It is fear about foreigners, about refugees.
စီးပွားကြပါဆိုရင်တော့နိုင်ငံသားတွေဝင်လာတာကိုမကြိုက်တာဒုက္ခတွေကိုလက်မခံချင်တာနဲ့အမျိုးသားရေးအစွန်းရောက်တာတွေကြောင့်ပါပဲ UK နဲ့အမေရိကမှာရှိတဲ့လူကြီးအတော်များများကလည်းဒီအယူဆတွေကိုကြည်ကြဲပြန့်ပြန့်ထောက်ခံနေကြတာပ
ါနိုင်ငံရေးအကျပ်တဲတွေအချိန်ကြာလာတာနဲ့အမျှအမေရိကန်နဲ့ဗြိတိန်တို့ရဲ့ကမ္ဘာကိုဩဇာလွှမ်းမိုးနိုင်တဲ့အင်အားပျော့လာပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်အတွက်တော့အမျက်ထွက်လာတယ်လို့ Klaus Lares ကသုံးသပ်ပါတယ်
I do not think that Putin benefits in any direct way, but anything which undermines the coherence.
Putin နဲ့တရားအကျိုးရှိမယ်လို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့ Britain ဖြစ်ဖြစ် American ဖြစ်ဖြစ်ဘယ်အနောက်နိုင်ငံပဲဖြစ်ဖြစ်ခိုင်မာတဲ့အစိုးရတက်ကစူးစိမှုမရှိတော့ဘူး။အားပြော့နေပြီဆိုရင်တော့ American ရဲ့မိတ်ဆွေတွေ Britain ရဲ့မိတ်ဆွေတွေအတွက်ကောင်းတဲ့တော့မဟုတ်တော့ဘူးဗျာ။
နောက်ဆုံးတော့ American စီးပွားရေးထိခိုက်လာတဲ့အခါအစိုးရရုံးတွေပိတ်ထားရတာအဆုံးသတ်သွားပါလိမ့်မယ်လို့ Klaus Lares ကပြောပါတယ်။ Britain ကြက်တဲကတော့နောက်ထပ်လူမှုစန္ဒခံယူပွဲကိုဥတီနိုင်ပြီးတော့မဲဆန္ဒရှင်တွေအနေနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ခဲ့ရင်ဘလို့အကျိုးဆက်တွေနဲ့ရင်ဆိုင်ရမလဲဆိုတာကို2016ခုနှစ်တုန်းကတည်းပိုပြီးနားလည်သဘောပေါက်ဖို့လိုတယ်လို့ Klaus Lares ကသုံးသပ်ကြောင်းပါရှင်။
ဒေါက်ခင်ဆိုးဝင်းတင်ပြခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေဘက်ကိုလှည့်ပါအောင်မယ်။ကချင်ပြည်နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတော်တည်ထောင်မယ်လို့ပြည်ပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကကူးဆောင်ကျင်းပခဲ့တဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ခဲ့ပါရယ်။နိုင်ငံတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့အနေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါရယ်။ဒီဆုံးဖြတ်ချက်ကိုကချင်တိုင်းရင်းသားအားလုံးလက်ခံသဘောတူကြပါသလား။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီရဲ့သဘောထားတွေကိုရန်ကုန်က VOA သတင်းတောက်ကိုမိုးစောစုံစမ်းတင်ပြထားပါတယ
်။ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်။ဒီညီလာခံကချက်မှတ်တဲ့တီးခြားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနော်လတ်ကအခုလိုပြောပါတယ်
။ကချင်နိုင်ငံတို့ပြောတဲ့နေရာမှာကျွန်တော်တို့ဒီမျိုးလေးကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်တွင်းမှာမြင်းတိနိုင်ထိုင်တဲ့တခြားသောညီနောင်တိုင်းရင်းသားတွေအားလုံးလည်းပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေတစ်နေ့တစ်ခြားဒုက္ခဆင်းရဲခံစားရတယ်။ဖြစ်ပြဒုက္ခတွေလည်းတစ်နေ့တစ်ခြားများလာတယ်။အဲ့ဒီနေရာမှာတရားမြင်နေလေရောအချင်းပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့ဟာတွေဒီကူညီတဲ့ဟာတွေမရှိဘူးပြီးတော့ထိုးစစ်တဲ့လုပ်နေတယ်ဆွေးနွေးတဲ့နေရာမှာလည်းတိကျပြတ်သားတဲ့ဟိုဂတိအေးဟာတွေလည်းမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းတမျိုးသားလုံးအနေနဲ့ဒီလိုအခြေအနေဆိုရင်ကျွန်တော်တို့တိကျအချင်းနိုင်ငံဘယ်ပဲတည်ထောင်ရင်ကောင်းမယ်ဆိုပြီးမှတို့သဘောတူဆုံးဖြတ်ခဲ့ကြတာ
ဒီဆုံးဖြတ်ချက်ကိုဆွေးနွေးဖြေရှာသွားမှဖြစ်ကြောင်းလည်းဥနော်လတ်ကဆက်ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
်။ KIO ကကျွန်တော်တို့ကချင်တမျိုးလုံးအတွက်ကတော့ကျွန်တော်တို့အဓိကအဖွဲ့အစည်းဖြစ်တယ်။ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဥဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းပဲဖြစ်တယ်။ဒီလိုဘက်ကသဘောထားတော့မရှိဘူးခင်ဗျာ။
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကဋ္ဌပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီတွေရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်ဒီ KNO ကပြည်ပမှာချေဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းလက်မတူရသူနိုင်ငံတော်ကဒုံဝါလွတ်လပ်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီပြီးထောင်တဲ့ပါတီရဲ့ policy နဲ့အားလုံးတွဲတယ်တော့ပေါ့ကျွန်တော်ကအစိုးရနဲ့တန်းတော်နဲ့ဒီမှာအာဏာပိုင်နေပေါ့ဗျာ။ညနေစီစီနိုင်ငံပြည်သားကိုနိုင်ငံရေးဖြစ်ရှိပြီးတော့မှဒီမှာတဲ့ဆွေတွေဒီဆိုပြည်သူပြည်ဆိုရေးလာကြောင်းမှာလျှောက်နေတာဖြစ်တဲ့
။ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကလည်းမြန်မာပြည်နိုင်ငံရေးအပေါ်မှာတည်ရောက်နိုင်မဲ့အခြေအနေကိုလည်းဒေါက်တာတူးကြကအခုလိုတုံ့သက်ပြောဆိုပါတယ်
။ဒီမှာတိုင်းသားတဲ့အားလုံးကအခုဒီမှာတဲ့ဆွေတွေပြည်သူပြည်ဆိုရေးလာကြောင်းပေါ်မှာလျှောက်နေတာပဲ။နိုင်ငံရေးပြည်သားနိုင်ငံရေးဖြစ်ရှိမယ်အဲ့တော့ဆုံးမှာတော့ဒါဒီမှာဖြစ်တဲ့ဒီတော့သူစောင့်နိုင်ရေးပေါ့အဲသူတော်ဝင်ရေးတို့ဘာလက်ခံပြီးတော့မှခွင့်ပြုရေးမှုနဲ့တော့လုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကအထုတ်ပြန်တဲ့ဟာဒီမှာ
အများကြီးပြည့်ရဲ့နိုင်ငံတဲ့စစ်တေးရောက်နိုင်တဲ့ဆိုတာမျိုးတော့ကျွန်တော်တို့ပြင်ဖို့ပြ။ညီလာခံရဲ့ကြီးညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေးအခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစီယုံဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ဒေါက်တာရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရအောစာအချိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပ
၂၃၂၅၅၅၄ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
စနေနေ့ကဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့အချိန်မီဆက်သွယ်ပါလို့ထပ်ပြီးတော့ပြောပါရစေ။ဗီအိုအေမြန်မာပိုင်းကနေပြီးတော့ကြားသာပေးနေညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လှည့်ပေးနေပါတယ်။အခုဆက်ပြီးတော့သမရယုံနဲ့ဘီဘီစီမြန်မာပိုင်းအတန်လှည့်ဌာနတို့မပြင်းမလဲဖြစ်ခဲ့ရာကအခုပြေးလည်သွားတဲ့သတင်းပြောပါရစေအောင်ရှင်။ပြီးခဲ့တဲ့တစ်ပတ်ကဒီနေပြည်တော်မှာကျင်းပခဲ့တဲ
ဒီလိုမျိုးဖြစ်ရတွေမှာဒီကာယကံရှင်တွေမနစ်နာရအောင်လို့တောင်းပန်ဖြည့်ရှင်းရမယ်တာဝန်ရှိတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌကပြောပါရယ်အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ရန်ကုန်ကနေပြီးတော့သတင်းပို့ပါရယ်ရှင
်ဇန်နဝါရီ9ရက်နေ့ကလွတ်တဲ့တမနာရုံးနံပါတ်1ချိန်သတင်းနာရှင်လင်းပွဲကို BBC မြန်မာပိုင်း Facebook စာမျက်နှာကနေဒါရိုက်ထုတ်လွှင့်ချက်တွင်တမနာရုံးညွှန်ကြားရေးမှူးချုပ်ဦးစောထီးရဲ့မျက်နှာမှာဗီဒီယိုအဖက်ရုပ်ပြောင်ပုံတွေပါဝင်သွားတဲ့ပတ်သက်လို့ BBC သတင်းဌာနကပြန်တောင်းပန်ဖို့နိုင်ငံတော်တမနာရုံးကမြန်မာသတင်းမီဒီယာကောင်စီကိုဇန်နဝါရီ9ရက်နေ့မှာစာပို့တိုင်ကြားထားတာပါ။အဲ့ဒီတိုင်ကြားချက်နဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီက BBC မြန်မာပိုင်းတာဝန်ရှိသူတွေကိုဒီကနေ့ခေါ်ယူတွေ့ဆုံခဲ့ပါတယ်။ BBC မြန်မာကတမနာရုံးကိုတောင်းပန်ပြီးဖြစ်လို့တမနာရုံးဘက်ကလည်းအမှုကိုကြည်ပေးလိုက်တယ်လို့မြန်မာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုပြောပါတယ်
။ကျွန်တော်တို့ချက်ချင်းမဲ့တို့ဒီပို့ဆိုရတယ်တဲ့။ရပြီးတော့တို့တောင်းပန်တယ်။အဲ့တော့တမနာရုံးကကျွန်တော်တို့ဒီနေ့အမှုခေါ်ထားတဲ့အခါမှာ BBC ကသတင်းတောက်ချုပ်ဆိုတဲ့ပုဂ္ဂိုလ်လာတယ်။လာတဲ့အချိန်မှာပဲကျွန်တော်တမနာရုံးကနေအီးမေးဝင်လာပါတယ်။တို့ကိုတောင်းပန်တဲ့အတွက်ကြည်အေးကြောင်ဆက်လက်ပြီးဆောင်ရွက်ဖို့မသိတဲ့အကြောင်းကျွန်တော်တို့ရှိကိုအကြောင်းကြားတယ
် BBC ဘက်ကအဲ့ဒီဇန်နဝါရီ9ရက်ကဒါရိုက်ထုတ်လွှင့်ချက်ဗီဒီယိုဖိုင်ကိုချက်ချင်းပြန်ပြလိုက်ပြီးအခုလိုဖြစ်သွားတဲ့အတွက်ဝန်ထဲကြောင့်အဲ့ဒီနေ့မှာပဲထုတ်ပြန်ခဲ့ပါတယ်ဇန်နဝါရီ13ရက်မှာတော့တက်ဆိုင်သူတွေကိုတောင်းပန်တဲ့အကြောင်းထပ်မံထုတ်ပြန်ခဲ့တာပါတရင်သမားတွေအနေနဲ့မှားရင်နာတွေရှိနိုင်ပြီးကံကံရှင်တွေဘက်ကမနစ်နောင်တောင်းပန်ဖြည့်ရှင်းပေးရမယ်တာဝန်ရှိရလို့ဦးအောင်ကျန်ကဆက်ပြောပါတယ်မြန်မာသတင်းမီဒီယာကောင်စီအနေနဲ့အခုလိုတိုင်ကြားစာတွေတစ်နှစ်ကိုရာနဲ့ချီရရှိနေပြီးဖြည့်ရှင်းဆောင်ရွက်တာတွေလုပ်နေရပါတယ်။မနက်ဖြန်တောက်ကြနေမှာတော့ပြည်ထောင်တန်မတ်ကြီးကမြန်မာသတင်းမီဒီယာကောင်စီနဲ့တွေ့ဆုံဖို့ကလန်ထားပါတယ်။တွေ့ဆုံချိန်တွင်နိုင်ငံတော်လှုပ်ဝှက်ချက်အုပ်တွေနဲ့ထောင်နှံ9နှစ်ကြာခံထားတဲ့ရိုက်တာသတင်းတော်2ယောက်အကြောင်းပြင်သတင်းမီဒီယာဖွံ့ဖြိုးရေးအကြောင်းတွေပြောဆိုဆွေးနွေးတော့မှာဖြစ်တယ်လို့အုံးကြိုင်ကပြောပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါရဲ့ရှင်။ကြာသာပရိနေညနေပဲ VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုတခါတော့ဒီရွှေသရီကံဘက်မှမွေးရစီတွေဖမ်းမိတဲ့သတင်းကိုပြောပါအောင်မယ်။ထိုင်းမြန်မာလာအိုစတုံးနိုင်ငံထိဆက်နေတဲ့ဒီရွှေသရီကံဒေသကနေပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းကိုမှောင်ခိုပို့မဲ့စိတ်ကြွဈေးနဲ့ဗိမ်းမြူတွေကိုလာအိုစရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်။ဖမ်းမိတဲ့မွေးရစီစုစုပေါင်းတန်ဖိုးကထိုင်းဘက်ဝေတန်ပေါင်း 1,600 ကျော်လောက်ရှိပါရယ်။ရွှေသရီကံဒေသမှာမွေးရစီပြဿနာကိုကင်တွယ်ဖို့ပြီးခဲ့တဲ့ချက်ပိုင်းကပဲထိုင်းနဲ့လာအိုစနယ်ကြားကော်မတီအစည်းအဝေးမှာသဘောတူခဲ့ကြပြီးတော့အခုလိုမျိုးလက်တွေ့ဆောင်ရွက်လာတာပါအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမှအခုလိုသတင်းပို့ပါရရှင
်ရွှေတရိကန်ဒေသမှာစိတ်ကြွဈေးပြားတွေအများအပြားထုတ်လုပ်နေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့အတွက်မဲခေါင်မြေဝန်းတစ်လျှောက်မူရစီဝါနှိမ့်နှင်းရေးတွေကို2019ခုနှစ်ကနေ2022ခုနှစ်အထိ၄နှစ်တာပူးပေါင်းဆောင်ရွက်ကြဖို့ဒီအပိုင်းတွင်လုပ်ခဲ့တဲ့ထိုင်းနဲ့လာအို18ကြိမ်မြောက်နေသားကော်မတီဆွေးနွေးပွဲကနေသဘောတူညီထားကြတာပါသဘောတူညီချက်တွေရပြီးနှစ်ရက်အကြာမှာတော့ထိုင်းနိုင်ငံချင်းရိုင်ခရိုင်ကိုတင်သွင်းမဲ့စိတ်ကြွဈေးပြားတွေကိုထိုင်းလာအိုနယ်စပ်မှာ Lao Nejazo Tapwe, a Matinica, Patigera Pippi, Sejo Azibia, Nazan Conatin Chowta, Lirane, Bainu Kilo Gozego, Pamigavare, Tine Lao Neza, Bogeo Kayama, Lao Yetapweniga, Lamarigo, Peso B. Sisinite, Toyota Castillon Pinet in Lare, Muya Siwan in Edu, Kamaldu, attend the second and eight year, Lao Nangandagule, Pansila Bare, Sejo Azibia, Chowta Tare, Tojin the Setauto Ne. Bamu Sala 808 go, Mega Migani the Sin, Gane de San Bodre, Amimati Muta de Uga, Lao with Tanaya, Time Fangui, Connat Danger, Bigger John, we can get SOB, Lao Anabaniga, Topiangevare, Time Lao Neja Comedy, Sunniwe Maro, Time Dudia Gawai Windy, Bojo Songwan Tamasika, Kulu Biodavare. We see Wariha, General Tainang and Damakawu, any Nadin Nang and Alongova, and near Binibavi, dear to a Lungeri Jare Male, we see Wago, a Miabia, Tong Suela Rigule, Triabare, make our meal want a shop. Piana Lare, we see Warigo, Lao Nang and Gaba, Tainchok Pansi Bibu Adre, Nanang and the Rinchelet Palerarigo, Losambo, Lineta Gala Adrema, a two to walk, Puvang Losambo Dre, the boat to Nigajavare, so be Piodavare. Chirang Dita, Muyen Nene Puega, Tawin Shidu Rigaro, a Kulum, you Muya Sewari, Tainang and doing Wiyamala, Pansi Pin and Gere, Lao Soya Loyaha, any Najing of Pitaza, Kuni Losa Pita Pite Lule, Tayana by Niga, Piosu Gabareshin.
Times is at the end of my aim, my people at the Dimpia Barishin. A Kulum, your view, Ega Tolin Jadrigo, the Burmese.voanews.com, Sure, the VOA Mamaya website, my PSO. Nasin Pashun Haimare, degree Jada Rinin Yaniga, a season we go, Lindo, Sakon, Sako, Nasang, Arugani, Biro, Dayak, Tolling Giraba. A good tolling be there, VOA radio, a season, BB Jim Marodi, VOA Jomian Danja, a season, O, Nani, Konanaigani, Biro, Konanaig, Way, a tea, Dayak, Tolling, Biba Ome, Asia said 7 Jorune, VOA Facebook Samyana, VOA Burmese News Dogani, Biro, Dayak, Tishun Haimare. VOA Myanmar Wine ka naw song ya thar de thait tan tadin nwe go khu ro ko aung nwe u ga chin nya pe ba aung ma shin.
Si yue na ngai myan pai man page myo ga 7038 ma a te khan bon kwe thama 2 ye tak khan mu ya American na ngai na 4 u te song da ba de. As is lan se tu ya pwa ga lo mini long ga tak khan mu ga thulo le che phit de a chang che chin so thulo chin nya lai de lo tak khan tu ga si yue na ngai na phoe 2 phit phi kinglet ne American ne nyin maw tap phwe de go pye met tha ga da phit de chang le pyo so ga da ba. So, you can see the American Trend in the season.
ပြည်တွင်းဝန်ကြီးချုပ်ထွေးစာမေးရမနေ့တော့ကလွတ်တော်မှာအယုံကြည်မရှိဆိုတင်သွင်းတာခံခဲ့ရပြတာကိုကြော်လွှမ်းနိုင်ခဲ့ပါတယ်ဗြိတိန်ဤဝေကနေနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲ့ပေးလိုက်ပြီးနောက်တစ်နေ့မှာပဲဝါရှင်တန်ကိုရောက်လာမှာဖြစ်ပြီး အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကျင်းညာပေးခဲ့တာပါရှင်။ဒီကနေ့စီစဉ်ထုတ်လို့ရေးမှုကကိုစောဝင်းလှိုင်ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကိုကျေးဇူးတင်ပါတယ်။တော်တာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေရှင်။ကျမဆုမြတ်ပါမှာ။
This program has come to you from the Voice of America, Washington.